ဒီညပိုင်းကျမတို့အစီအစဉ်မစတင်ခင်လေးမှာပဲမြန်မာထိုင်းလာအိုနယ်ဇက်ကရွှေတရီကန်နယ်မြေကိုဗဟုပြုပြီးမြေငလျင်ကြီးတစ်ခုလှုပ်ခတ်သွားခဲ့ပါတယ်။ပြင်အား9ရှိတဲ့ဒီမြေငလျင်ကိုမြန်မာနိုင်ငံရန်ကုန်မြို့နေပြည်တော်အပါအဝင်မြို့တော်တော်များများကသိရှိခန်းစားလိုက်ကြရတယ်လို့ဒေသခံတွေကဆိုပါတယ်။ဒီကြောင့်ဒေသိတ်ကတော့မတင်းတီတွေကပြောပြမှာပါရှင်။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံအရှေ့မြောက်ဒေသကိုဗဟိုပြုပြီးတော့ပြင်းထန်တဲ့ငလျင်တစ်ခုဒီကနေ့ဒေသစံတော်ချိန်ညပိုင်းမှာလှုပ်ခတ်သွားပါတယ်မြန်မာထိုင်းလာအိုသုံးနိုင်ငံထိစပ်နေတဲ့ရွှေသရီကန်နယ်မြေမှာပြင်းအား9ရှိတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အကြောင်းကိုတော့အမေရိကန်ဘူမိဗေဒတိုင်းထွေရေးဌာနကပြောပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ကနေမိုင်90အကွာအနက်6မိုင်ဖြစ်တယ်လို့ USGS ခေါ်တဲ့အမေရိကန်ဘူမိဗေဒတိုင်းထွေရေးဌာနကစာထုတ်ပြန်ပါတယ်ဒီငလျင်ကြောင့်လှုပ်ခတ်မှုတွေကိုမြန်မာနိုင်ငံကမြို့တော်တော်များများမှာခံစားသိရှိလိုက်ရပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့နယ်ထိစပ်နေတဲ့မြို့တွေဖြစ်တဲ့တာချီလိတ်မဲဆိုင်စတဲ့ဒေသတွေမှာလည်းရိုက်ခတ်ခဲ့တာရှိတယ်လို့မဲဆိုင်မြို့ကတယောက်ကသူ့ရဲ့တွေ့ကြုံကိုခုလိုပြောပြပါဗျာ။
ကျွန်တော်တို့အိမ်ပြန်မှာရနေတာ။အိမ်ထဲကဘာမှမဝင်ရဲကြဘူးဒီတဝိုက်လုံးမှာပေါ့။အ
ဲ
မဲဆိုင်မှာကျွန်တော်တို့ရှိနေတာလေ။ရှင်ကတော်တော်လေးပြင်းပြင်းထန်ထန်ကိုလှုပ်တယ်။အိမ်တွေပါလေဆိုတော့လုံးဝတုံသွားတာ။တမျိုးလုံးလို့အခုဒီမှာလူတွေအားလုံးကအဲ့ဒီချိန်မှာပဲရောက်နေကြတယ်အဲ့ဒီချိန်မှာအနည်းဆုံး၄-၅မိနစ်လောက်ကိုခေါင်းခေါင်းကြီးလှုပ်ပြီးတော့မှရပ်သွားတယ်ရပ်သွားပြီးတော့ခဏလေးတခါနောက်တစ်ခါပြန်လှုပ်တယ်လှုပ်ပြီးတော့မှနည်းနည်းလေးငြိမ်နေတော့မှအခုတခါအခုမိနစ်ပိုင်းလေးမှာပေါ့နော်မိနစ်ဖွဲလောက်မှာနောက်တစ်ခါပြန်လှုပ်တယ်ခင်ဗ
ျစက္ကန့်အပိုင်းအခြားအတွင်းမှာပဲ၃ချိန်ဇက်တိုက်လောက်လှုပ်ခတ်ခဲ့ပေမဲ့ပထမအဦးဆုံးအချိန်လောက်တိတ်မပြင်းဘူးလို့ပြောပါတယ်ဒီငလျင်ကြောင့်အခုချိန်ထိပျက်စီးဆုံးရှုံးမှုစီးရင်ကိုတော့မသိရသေးဘူးလို့လည်းအဲ့ဒီမဲဆိုင်ဒေတာကန်ကပြောပါတယ်
ပထမတော့တော့ပြင်းနေခုနောက်ပိုင်းတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ညော့သွားတယ်အဖြစ်စီးတော့ရှိနေတဲ့အနေအထားရှိတယ်ဒါပေမဲ့ကျွန်တော်တို့လည်းအပြင်တိတ်မကြည့်ဘူးပေါ့နော်အလင်းနားမှာမြင်လာတော့တချို့အိမ်တွေကအပေါ်ကဟိုချင်းလင်းကျက်ထားတယ်မလားခေါမိုးအောက်မှာမပူအောင်ပေါ့နော်ထုံပြထည့်ထားတာအဲ့ဒါတွေတုတ်ကြတာတွေတော့ဒီအနည်းငယ်လေးမှာတော့နည်းနည်းတွေ့တယ်ပေါ့နော်အခုဖြစ်တယ်တော့ဘာမှမကြောက်ဘူးဘာဖြစ်လို့ကျွန်တော်တို့ဖုန်းလိုင်းနဲ့တောင်းဆက်လို့လည်းမရဘူးပြင
်အလားတူလိုက်ကောမျိုးမှလည်း10မိနစ်ကြာကြာလောက်ဒီကနေ့ငလျင်လှုပ်ခတ်ခဲ့တယ်လို့လိုက်ကောဒေတာကန်တူကပြောပါတယ
်အဲခုနကတော့ကြာလိုက်ဘူးပေါ့ဟို10မိနစ်ဒီပါလောက်တော့ရှိမယ်ထင်တာပဲဟိုနည်းနည်းလေးတော့တိတိတတလေးတော့လှုပ်သွားတယ်ပေါ့ထိုင်နေလို့ရှင်လဲခုံတည်းကလှုပ်သွားတယ်တော်တော်အဲ့ဒီလိုပလေးတွေပါလေးဆိုလို့ရှင်လဲလှုပ်သွားတယ်တိတာသွားတယ်ပေါ့ရှင်းတယ်ဆက်ကားမလာတဲ့ဆရာအလောက်တော့ရှိမယ်အဲ့ဒီဝင်းချေလောက်ပါရှိမယ်ပြည့်စည်ထိခိုက်တာတော့မရှိတော့ဘူးလို့ထင်တာပဲဟိုတအားဟိုအရန်ပြေးထန်တာတော့မဟုတ်ဘူးတိတယ်အဲ့လောက်တစ်ခုလောက်ပဲ
ဒါကတော့မြန်မာစံတော်ချိန်ည8နာရီနောက်ပိုင်းမှာဒီငလျင်လှုပ်ခတ်သွားတဲ့အကြောင်းကိုတော့မြန်မာနိုင်ငံတွင်းကဒေသခံတချို့ပြောပြခဲ့တာဖြစ်ပါတယ်ရှင်
မတင်းတီတွေပြောပြခဲ့တာပါရှင်မဲဆိုင်မြို့မှာနောက်ဆက်တွဲလှုပ်ခတ်မှုတချို့ကိုခန်းစားရတယ်လို့လည်းမြို့ခံတွေကပြောပြပါတယ်ထိုင်းမြန်မာနယ်စပ်မြို့တစ်မြို့ဖြစ်တဲ့တချီလိတ်မှာလည်းငရင်လှုပ်တာကြောင့်အင်ဂျင်မှာထောင်ထားတဲ့မော်တော်ဆိုင်ကယ်တွေလဲပြိုကျတဲ့အထိဖြစ်ခဲ့တယ်လို့မိတွေလည်းပြတ်တောက်သွားတယ်လို့နေခံတွေကပြောပြကြပါတယ်ရှင်